လက်တင်အမေရိကငါးနိုင်ငံကိုလှည့်လည်ခရီးသွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမာကရိုရူဘီယိုဟာဒီကနေ့မှတော့ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာဝင်ကြီးရူဘီယိုအတွက်သူ့ရဲ့လက်တင်အမေရိကနိုင်ငံခရီးစဉ်အတွင်းနောက်ဆုံးနိုင်ငံလည်းဖြစ်ပါတယ်။ရူဘီယိုဟာဒိုမီနီကန်သမ္မတလူးဝစ်ဗနီဒါနဲ့နိုင်ငံသားဝင်ကြီးရောဘတ်တန်အဘလ်ဒီစတိုနဲ့ဆန်တိုဒိုမင်ဂိုမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဝင်ကြီးရူဘီယိုဟာမနေ့ကတော့ဂွာတီမာလာနိုင်ငံကိုသွားရောက်ခဲ့ပြီးအဲဒီမှာတော့အမေရိကန်ပြည်ထောင်စုအနေနဲ့ဂွာတီမာလာနိုင်ငံရဲ့အခြေခံအစောက်အုံစီမံကိန်းတွေကိုအကူအညီပေးဖို့အစီအစဉ်နဲ့အမေရိကန်နဲ့ဂွာတီမာလာအကြားအကျိုးတူပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်အမေရိကန်ကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုမရဆိုင်ပဲကင်းလွတ်ခွင့်ပေးဖို့အစီအစဉ်တွေကိုကျင်းပခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ဂွာတီမာလာရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်သစ်စီစဉ်သစ်တရက်ကိုသဘောတူခဲ့ကြပြီးအဲ့ဒီအစီအစဉ်အရဂွာတီမာလာကနေအမေရိကန်နဲ့လေရင်နဲ့ပြင်းထန်တန်ပေးလိုက်တဲ့ဂွာတီမာလာနဲ့တခြားနိုင်ငံသား40ရာခိုင်နှုန်းကိုပို့ပြီးလက်ခံမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့2024ခုနှစ်အတွင်းဂွာတီမာလာနိုင်ငံသား9000ကိုသူတို့ရဲ့နေရင်ပြန်ပို့ခဲ့ပါတယ်။